ကချင်ပြည်နယ်ဖားကန့်မြို့နယ်အင်းမြတာယာကျေးရွာအုပ်စုကမနမော်မှာပြီးခဲ့တဲ့ဒဏ္ဍာရီနေ့ညနေ3နာရီခွဲကမြေစာပုံပြိုကျခဲ့ပါတယ်။ရေမစေးကြောက်ရှာဖွေတဲ့သူတွေနဲ့ရွှေမျောတိုက်တဲ့သူတွေဟာရေကန်လိုဖြစ်နေတဲ့ကျင်းဟောင်းနဘေးမှာအလုလုနေကြတဲ့အချိန်မှာအမြင့်ပေ300ကျော်ရှိတဲ့မြေစာပုံကြီးကကျင်းဟောင်းရေကန်ထဲကိုပြိုကျခဲ့တာဖြစ်ပါတယ်။အဲ့ဒီပြိုကျတဲ့ဒဏ်နဲ့ရေလိုင်းရိုက်ခတ်တာကြောင့်လူ40လောက်မျောပါပြီးတော့ပျောက်ဆုံးသွားခဲ့ပါတယ်။ဖားကတ်မြို့ကလူမှုကူညီအဖွဲ့တွေကပျောက်ဆုံးတဲ့သူတွေကိုရှာဖွေခဲ့ပေမဲ့တနင်္လာနေ့ကအထိတလောင်းမှမတွေ့ခဲ့ပါဘူး။ဒီကနေ့နေ့ကင်းတနာရီခန့်မှာတော့ရုပ်အလောင်း12လောင်းစပြီးတော့ရှာဖွေတွေ့ရှိခဲ့တယ်လို့အခင်းဖြစ်ပွားရာနေရာကိုရောက်ရှိနေသူတဦးက VOA ကိုအခုလိုပြောပြပါတယ်
။ဒီနေ့တနာရီအထိတော့အလောင်း12လောင်းပေါ်နေပါတော့။ပျောက်ဆုံးတာကစင်းနဲ့ပေးဟာအကုန်လုံး36ယောက်ရှိတယ်အဲ့ဒါသာပန်ရှင်မဲ့ပါလေရှိရင်တည်းပရှင်ဆေးဦးမှာဒေဖက်တာရတူရှိရောက်ရှိရအကုန်လုံး3ရက်မြောက်နေ့မှာအလောင်းနေပေါ်တာပေါ့နော်
ဒီကနေ့ညနေ3နာရီအချိန်ခန့်အထိကတော့အလောင်း18လောင်းအထိရှာဖွေတွေ့ထားပါတယ်လက်ရှိမှာပြိုကျတဲ့မြေစာပုံအလဲကနေရေစိမ့်ကြပြီးတော့မြေထက်ပြီးတော့ပြိုကျတာကြောင့်ရှာဖွေရေးဆောင်ရွက်တဲ့နေရာမှာအခက်အခဲတွေရှိနေတဲ့အကြောင်းကုညီကယ်ဆယ်ရေးဆောင်ရွက်နေသူတူကလည်းအခုလိုပြောပြပါတယ
်ဒါဒီမနာကအလောင်းကလုံးနေတယ်ဒီကောင်ကြီးအဲ့ဒါတောင်ပြေလို့တောင်ပြေလို့ကျန်တော့ကျန်တက်ပြီးတော့အမောကြီးတော်ပြန်ပြည်တယ်။အခုကတော့အခုဒီနေရာနေမှာပေါ့ဆက်လာမှတော့ဒီနေ့
တခြားကယ်ဆယ်ရေးဆောင်ရွက်နေသူတူကတော့ညနေ4နာရီခန့်မှာ22လောင်းတွေ့ထားကြောင်းနဲ့တိတ်ဆုံးတဲ့သူဒဏ်ရာရတဲ့သူတွေကိုဂရုဏာကြီးထောက်ပံ့မှုပြင်ဆင်နေတယ်လို့ပြောပြပါဗျ
။ကိုယ်ကတည်းကတော့ထောက်ပံ့လို့ဒီထောက်ပံ့နေတာတွေကတော့ဒဏ်ရာရတဲ့သူတော့မေးသိမ်းလို့ကြားတယ်။ဟောတော့စိတ်သိမ်းလို့ကြားတယ်ဒီလိုကတော့။ဘယ်ပေးရသူတော့တော့မသိချင်းကျွန်တော်တို့ကလက်ကျုံနေတဲ့ဟောတော့ကကနမတော့မမြင်ဘူး
။ညနေ4နာရီခွဲအချိန်မှာတော့23လောင်းတွေ့ရှိထားပြီးဖြစ်ပါတယ်။ဖားကန့်ဒေသမှာမြေစာပုံပြိုကျတာကြောင့်မြေပြီလို့ဒါမှမဟုတ်ရင်းနှစ်တည်ဆုံးတာတွေမကြာခဏဖြစ်ပွားတတ်ပါတယ်ဒီလ5ရက်နေ့ကလည်းမော်စီစာကျေးရွာမှာမြေပြိုကျတာကြောင့်လူတအူးအသက်ဆုံးခဲ့ရပါတယ်2020ခုနှစ်ဇူလိုင်လ2ရက်နေ့ကဖြစ်ပွားခဲ့တဲ့ဝေခါမော်မြေစာပုံပြိုကျမှုမှာတော့လူ190ကျော်တည်ဆုံးခဲ့ရပါတယ်ဒါဟာဖားကန့်မြို့နယ်မှာအသေးအပြောက်အများဆုံးဖြစ်စဉ်ဖြစ်ခဲ့တာပါဒီဖြစ်စဉ်မှာတော့အမျိုးသားတဘာဝဘေးရနေစီမံခန့်ခွဲရေးကော်မတီနဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနကကနဦးအနေနဲ့ဒဏ်ရာရသူတအူးကိုကြက်ငွေ2သိန်း၊တေဆုံးသူတအူးအတွက်အမိသားစုကိုကြက်ငွေ5သိန်းထောက်ပံ့ပေးခဲ့ပါတယ်။နောက်ပိုင်းမှာတော့ပြည်တွင်းပြည်ပအလှူရှင်တွေရဲ့စုပေါင်းငွေနဲ့ဒဏ်ရာရသူတအူးကိုကြက်ငွေ5သိန်း၊တေဆုံးသူတအူးအတွက်ကြက်ငွေ30,000ထောက်ပံ့ပေးအပ်ခဲ့ပါတယ်။ဖားကန့်ဒေသမှာဆက်ရန်နရာကြီးတွေကိုအုံပြုပြီးအလွန်ကျွံကြောက်စိမ့်တူဖော်တာနဲ့စည်းကမ်းမဲ့မြေစာပုံစွန့်ပစ်တာကြောင့်မြေစာပုံပြိုပြီးတော့အခုလိုလူထိခိုက်တေဆုံးတာတွေမကြာခဏကြုံရတတ်ပါတယ်။နောက်မြေစာတွေဥရုချောင်းတွေကိုကြာရောက်တာကြောင့်လည်းနှစ်စဉ်လိုလိုမိုးရသည်မှာရေကြီးရေလျှံမှုတွေဖြစ်ရတာလို့တဘာဝပတ်ဝန်းကျင်အရေးဆောင်ရွက်နေသူတွေကဝေဖန်ပြောဆိုကြပါတယ်။ကချင်လူမှုအခြေပြုလူမှုအသင်းအဖွဲ့16ဖွဲ့ကတော့အစိုးရအဆက်ဆက်သားမကကချင်လက်နက်ကိုင်အဖွဲ့တွေနဲ့ကုမ္ပဏီကြီးတွေကပါတာဝန်ယူမှုတာဝန်ခံမှုမရှိဘဲနဲ့ကြောက်စိမ့်တွေကိုတူးဖော်နေတာကြောင့်တဘာဝပတ်ဝန်းကျင်ပျက်စီးပြီးလူတွေအသက်ဆုံးရှုံးရကြောင်းဒီအဖြစ်မျိုးတွေထပ်ပြီးတော့မကြုံရအောင်ကြောက်စိမ့်တူးဖော်တာနဲ့စီမံခန့်ခွဲမှုတွေကိုစနစ်တကျလှုပ်ဆောင်မှုလိုအပ်ကြောင်းတိုက်တွန်းနေပါတယ်ရှင်။